2019 30 ရက်မြောက်အာဆီယံထိပ်သီးညီလာခံကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်လာမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့ပတ်သက်လို့တင်ပြလာရင်ညီလာခံမှာဆွေးနွေးနိုင်မယ့်အလားအလာရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အပြည့်အစုံကိုတော့ဒလလတန်ကတင်ပြပေးထားပါတယ်ခင်ဗျ
။အချိန်30မြောက်အာဆီယံ2019ခုညီလာခံကြီးကိုဖိလစ်ပိုင်ရဲ့မနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်ကျင်းပခဲ့ရမှာCPR ကအာဆီယံအမြဲတမ်းကော်မတီအဖွဲ့ဝင်တွေကဧပြီလ29ရက်နေ့ကျင်းပမဲ့ထိပ်သီးညီလာခံအတွက်အခြေခံမူပေါင်းတွေကိုစတင်ဆွေးနွေးနေကြပြီးကြိုတင်ညှိနှိုင်းစရာတွေကိုလည်းပြုလုပ်နေကြပြီဖြစ်ပါတယ်။ဒါအပြင်ကြာသာပတင်းနေမှာတော့အာဆီယံဆင်နိုင်ငံအဆင့်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံကြပြီးတောက်ချာနေမှာတော့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ခုလိုဆွေးနွေးခြင်းအပြင်ဆင်းနေကျင်းပမဲ့ထိပ်သီးညီလာခံအတွက်ပြင်ဆင်နေကြတာဖြစ်တယ်လို့ယာယီနိုင်ငံကြ ాయి ဌာနပြောခွင့်ရပုဂ္ဂိုလ် Rob Sierbulbar ကပုံထူးနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။စင်းနေချင်းပမဲ့ထိတိညာကံကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြ ాయి ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပြင်တခြားအာဆီယံအဖွဲ့ဝင်၈နိုင်ငံတို့ကခေါင်းဆောင်တွေနေနဲ့တောက်ကြံနေမှာမနီလာမြို့ကိုဆက်ရောက်မှာဖြစ်ပါတယ်။ခုလိုထိတိညာကံအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာအစားအိမ်ရှင်ဘုံသတင်းတောက်က
Do we expect Myanmar to give a briefing on what's been happening?
Do we expect Myanmar to give a briefing on what's been happening? Do we expect Myanmar to give a briefing on what's been happening? Do we expect Myanmar to give a briefing on what's been happening?
Well, the leaders will be discussing issues of regional and international concerns. So,
as we are going to do it, ဒေသရင်းနဲ့နိုင်ငံတကာစိုးရိမ်ကင်းဖြစ်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိပါတယ်။ကျွန်တော်တလောက်ပဲပြောပြစေ
။ဆက်လက်ပြီးအစာဟိရှင်ပွန်းသတင်းတောက်ကမေးရမှာတော့
Will we ask Myanmar to give us a briefing about the on what's been happening?
ဒီပြည်နယ်မှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုအာဆီယံနဲ့မြန်မာနိုင်ငံကိုရှင်းလင်းပြဖို့တောင်းဆိုဖို့ရှိပါသလားလို့သတင်းတောက်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒါကိုနိုင်ငံကြ ాయి ဌာနယာယီပြောခွင့်ရကဖွဲ့ဝင်နိုင်ငံတွေကတင်ပြလာရင်တော့ဆွေးနွေးဖို့ရှိတယ်လို့ဖြေကြားခဲ့ပါတယ
် As the chairman the role of the president is really to make sure that all ASEAN member states
ASEAN ဥက္ကဋ္ဌအနေနဲ့သမ္မတရဲ့အခန့်ကဏ္ဍကတကယ်ဆို ASEAN အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တိချက်တွေကိုတင်ပြနိုင်ဖို့နဲ့လွတ်လွတ်လပ်လပ်ဆွေးနွေးဖို့အခွင့်အလမ်းဖန်တီးပေးရမှာဖြစ်ပါတယ်အခြေခံအချင်းတော့ဆွေးနွေးကြတာတွေကိုကျုံကသုံးသပ်ရမယ့်တာဝန်ရှိပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကရိုဟင်ဂျာအရေးကိုမေးမြန်းခဲ့ရင်တော့ဒီအကြောင်းဆွေးနွေးကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့တွင်အာဆီယံထိပ်သီးညီလာခံမကျင်းပမီဧပြီလ25ရက်နေ့က ABHR ကလူ့ခွင့်ဆိုင်ရာအာဆီယံပါလီမန်မြအဖွဲ့ကကြီးညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာအာဆီယံခေါင်းဆောင်တွေနေနဲ့အရေးကြီးတဲ့ဒေသတွင်းအကဲဆတ်မှုတွေကိုရင်ဆိုင်ဖြေရှင်းရမှာဒေသတွင်းလူ့ခွင့်နဲ့ဒီမိုကရေစီအခြေအနေနဲ့ပတ်သက်လို့လေခက်ခဲတဲ့မေးခွန်းတွေကိုမရှောင်ကြဘူးလေတိုက်တွန်းထားပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကမကြာသေးမီကသတိပေးခဲ့တဲ့အတိုင်းလူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးဖြစ်နိုင်တဲ့အလားအလာနဲ့ပတ်သက်ပြီးတော့လေထိပ်သီးညီလာခံမှာဆွေးနွေးကြဖို့အာဆီယံလွှတ်တော်အမတ်တွေကတိုက်တွန်းခဲ့ပါလေဒါ့အပြင်အာဆီယံလူထုတရလုံးအထူးသဖြင့်အကာအကွယ်မဲ့ဆုံးဖြစ်တဲ့လူတွေကိုတက်ဆိုင်ရအစိုးရတွေကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းနဲ့ခုလိုလုံနိုင်ဖို့ကတက်ဆိုင်ရနိုင်ငံတွင်းမှာရောဒေသတွင်းမှာပါအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကင်းတဲ့လူ့ခွင့်ရေးကာကွယ်ဆောက်ရှောက်တဲ့နည်းစနစ်တွေချမှတ်ဖို့လိုအပ်ပြီးလူ့ခွင့်ရေးကျူးလွန်ချုပ်ဖောက်မှုတွေကိုလည်းတရားစုံစမ်းစစ်ဆေးဖို့နဲ့တရားရေးစနစ်ကလည်းတရားရည်တည်ပြီးပြည်သူတွေရဲ့ယုံကြည်မှုကိုရရှိရမယ်လို့လည်း ABHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအစ္စလာမစ်အစွန်းရောက်တွေကမောင်းတော်ရှိရဲစခန်းကိုဝင်တိုက်ခဲ့ပြီးတပ်ဖြတ်မှုတွေရှိခဲ့တဲ့ဖြစ်ရကြောင့်မြန်မာလူ့ကျွေးတပ်တွေကတံပြန်နေမြေရှင်းလင်းရေးလုပ်ခဲ့ရမှာရိုဟင်ဂျာဒုက္ခသည်တွေတောင်းနေချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့အခြေစိုက်ခဲ့ပါတယ်။ဒါကြောင့်လည်းမွတ်စလင်အများစုနေထိုင်ရအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကဒီပြပခရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်အတည်ပြုခဲ့ကြပြီးဆန္ဒပြမှုများရှိခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းလူသားချင်းစာနာမှုအထောက်အကူတွေကိုပေးခဲ့ကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ဖို့မလိုလားတဲ့အာဆီယံအသင်းကြီးရဲ့ဝါဒတရှိပြီးမဲ့လို့လဲစနစ်ထိတိညာကမှာတော့မွတ်စလင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ဆွေးနွေးဖို့တင်ပြကြမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်။